လသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံယွမ်လေးဆီယာကပေးပို့တဲ့ထောက်ပံ့ရေးပစ္စည်းတွေကိုချင်းပြည်နယ်မြင့်တက်မြို့မှာရောက်နေပါတယ်။ COVID-19 ကာကွယ်ရေးအတွက်တကူရေး3အကာအကွယ်ပစ္စည်းကိရိယာအပါအဝင်ကုညီထောက်ပံ့ရေးပစ္စည်းတွေကိုမနေ့ကစပြီးတော့စပွေပေးမယ်လို့ယွမ်လေးဆီယာကသတင်းထုတ်ပြန်ထားပါတယ်။မြို့ပေါ်မှာရှိနေသူတွေတွေမဟုတ်ပဲမြင့်တက်မြို့ပြင်ကစစ်ဘေးရှောင်တို့နေကြသူတွေကိုလည်းအခုညီပေးဖို့ဒုက္ခတွေကမျောလင့်နေကြပါတယ်ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့တရင်ကိုတော့ကိုတန်းညူကပြောပြမှာပါခင်ဗျာ
စစ်တမဲချင်းပြည်ကာကွယ်အဖွဲ့တွေကြားတိုက်ပွဲတွေရထားပြီးတော့စစ်ပေးဒုက္ခတွေနေရပြန်လာနိုင်ဖို့သဘောတူထားတဲ့အချိန်မှာဒီဒုက္ခတွေများဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့အကူအညီပစ္စည်းတွေပါတဲ့ရင်တန်းမင်းတပ်မျိုးကိုဇူလိုင်လ18ရက်နေ့ကရောက်လာခဲ့ပါတယ်ဒီကနေ့မှာတော့ UNHCR ရဲ့တာဝန်ခံတွေကဒုက္ခသည်စခန်းတွေစီကိုလာရောက်ပြီးတော့အကူအညီတွေနဲ့ပြန်ကစတင်ဖြန့်ဝေပေးမယ့်အစီအစဉ်တွေပြောခဲ့ပါတယ်ဒီအချိန်နဲ့ပတ်သက်လို့မင်းတပ်မျိုးဒုက္ခသည်တွေကိုလက်ခံထားတဲ့မြို့မကက်သလစ်ဘုရားကျောင်းက Father Ushe ထံကအခုလိုပြောပါတယ
်အေးလောလောဆယ်ရတော့တို့လည်းနမ်းမူကြလောက်ဒီမြို့ပေါ်မှာကျွန်တော်တို့လက်ခံထားတဲ့လူသားစုတွေကိုကူညီဖို့ကျွန်တော်တို့လည်းအစအအနေနဲ့လာတဲ့သဘောတို့ပြောပြပါတယ်
COVID-19 ကာကွယ်ရေးအတွက်တကူရီသုံးအကာအကွယ်ပစ္စည်းကိရိယာတွေပါဝင်အစားအစာမဟုတ်တဲ့ပစ္စည်းတွေအနက်မှာကာပိုလင်တွေ၊ချင်းအောင်တွေ၊ဖျားတွေ၊စောင့်တွေ၊ရုပ်ပုံကြောင်သုံးပစ္စည်းတွေ၊နောင်ကြီးစွိုင်းသုံးမြည်တွေကိုမနေ့ကစပြီးတော့ရတရင်တစ်ပတ်လုံးကူညီထောက်ပံ့ဖြန့်ပြီးသွားမယ်ဆိုပြီးတော့ယန်းနေဆရာကထုတ်ပြန်ပါတယ်။လူကြီး 9,000 နဲ့ညီများတဲ့အိမ်အောင်စု 1,000 အတွက်ကူညီပစ္စည်းတွေပေးနိုင်ဖို့မျှော်လင့်ကြောင်းလည်းယန်းနေဆရာရုံရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ထောက်ပံ့ရေးပစ္စည်းတွေဖြန့်ဝေနေတဲ့အချိန်ထဲမှာပဲဒုက္ခသည်တွေလူအချက်တွေနဲ့စိုးရိမ်မှုတွေကိုပုံမှန်သိရှိဖို့ကျေရလူလူတွေအပြင်ဘာသာရေးအစုကကိုယ်စီရီနဲ့တွေ့ဆုံသွားမယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်။မင်းသားမျိုးပေါ်ကဒုက္ခသည်တွေကိုဇူလိုင်လပထမအပတ်ကမြန်မာနိုင်ငံတက်ရှိနေတဲ့ကလည်းထောက်ပံ့မှုတွေရှိခဲ့ပြီးတဲ့နောက် UNHCR ကပထမဆုံးအကြိမ်ခုလိုလာရောက်အကူအညီတွေပေးတာလည်းဖြစ်ပါတယ်။အခုဒီမင်းသားမျိုးမှာရှိတဲ့ဒုက္ခသည်တွေကိုဖြန့်ဝေပေးဖို့ကိုပြည်နယ်အုပ်ချုပ်ရေးအဖွဲ့ရဲ့ခွင့်ပြုချက်ရယူပြီးတော့ COVID စီးကမ်းတွေနဲ့အညီဖြန့်ဝေဖို့သဘောတူထားတယ်လို့ UNHCR ကိုယ်စီရီနဲ့တွေ့ဆုံခဲ့သူတွေကပြောပါတယ်။မင်းတပ်မျိုးပေါ်မှာဒုက္ခသည်စခန်း10ခုဖွင့်လှစ်ထားခဲ့ပေမဲ့လူနည်းစုကသာလာရောက်ခိုလုံနေကြပါတယ်။အများစုကတော့မင်းတပ်မျိုးပြည်မှာရှိတဲ့ကျေးရွာတွေမှာထပ်ပြီးတင်းရှောင်ခိုလုံနေကြတာပါ။အခုလိုကျေးရွာတွေမှာခိုလုံနေရတဲ့ဒုက္ခသည်တွေကလည်းအကူအညီကိုမျှော်လင့်နေပါတယ်။ဒါနဲ့ပတ်သက်လို့မင်းတပ်မျိုးဒုက္ခသည်စခန်းစီမံခန့်ခွဲမှု main committee တာဝန်ရှိသူတို့ကအခုလိုပြောပါတယ်
။ကျွန်တော်တို့သိရတာကစက္ကစပ်ကကုန်ပစ္စည်းတို့တင်နေစက္ကစပ်ကကုန်ပစ္စည်းပြီးဘူးပေါ့နော်။ရွာသက်တီကိုလာဖို့ကိုကုန်ပစ္စည်းပြီးဘူးလို့ပဲကျွန်တော်တို့သိရပါတယ်။
ယွမ်လေးဆရာဘက်ကတော့ကျေးရွာတွေမှာတင်းရှောင်နေရတဲ့ဒုက္ခသည်တွေကိုအကူအညီပေးနိုင်မယ့်အခြေအနေကိုတိတိကျကျမထုတ်ပြန်ပေမဲ့ချင်းပြည်နယ်နဲ့နိုင်ငံတကာမှာရှိတဲ့အကူအညီလိုအပ်နေသူတွေထံကိုထောက်ပံ့တွေပေးဖို့ခရီးပြုတယ်လို့ပဲထုတ်ပြန်ထားပါတယ်။ချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင်စီစစ်နီးရေးဆန္ဒပြသူတွေကိုဧပြီလ24ရက်နေ့ကဖမ်းဆီးခဲ့လို့မြို့ကန်တွေကပြန်လွှတ်ပေးဖို့တောင်းဆိုရကနေတဆင့်စစ်ကောင်စီတပ်တွေနဲ့ CDF မင်းတပ်တို့အကြားမှာပြန်လည်ပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ပါတယ်။ဧပြီလ24ရက်ကနေပြီးတော့ဇွန်လ10ရက်နေ့ထိ45ရက်အတွင်းတိုက်ပွဲအကြိမ်20ကြော်ဖြစ်ခဲ့ရပါနှစ်ဖက်စလုံးမှာထိခိုက်ဒဏ်ရာရသေဆုံးမှုတွေရှိခဲ့ပါတယ်။မင်းသား CTF တပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားဂျွန်လ20ကနေပြီးတော့ဇူလိုင်4ရက်နေ့အထိနှစ်ဖက်အပြစ်ခတ်ရစဲဖို့ပထမဆုံးအကြိမ်သဘောတူဆွေးနွေးခဲ့ပြီးတဲ့နောက်အဲ့ဒီသတန်းပြည့်ချိန်မှာဇူလိုင်20ရက်နေ့အထိကိုပြည့်ရဖို့သတန်းထပ်တိုးခဲ့ပါတယ်။မြို့ကန်တွေနေရာပြောင်းလာနိုင်ဖို့အပြည့်ရသဘောတူဆွေးနွေးတာဖြစ်ပေမဲ့လို့ရုံရုံရေးစိုးရိမ်တဲ့အတွက်မြို့ကန်အများစုပဲနေရာကိုပြောင်းလာခဲ့ကြပါတယ်။မင်းသားမျိုးမှာတိုက်ပွဲတွေပြင်းထန်လာခဲ့ပြီးတဲ့နောက်ပိုင်းမြို့ကန်တွေဟာနှီးစက်ရတောတောင်ကြီးရွာတွေမှာခိုလုံနေရသလိုမင်းတပ်မျိုးနဲ့နေနေနီးစပ်တဲ့မျိုးတွေအထိပါစစ်ပီးရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ